စကိုင်းတိုင်းကလေးမြို့နယ်စစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်ပြီးတော့တိုက်ခိုက်တာကြောင့်စစ်ရေးကတော်တော်လေးတင်းမာနေပြီးတော့အရသာပြည်သူတေဆုံးတာရှိခဲ့တယ်လို့ထောင်နဲ့ချီတဲ့ဒေသခံပြည်သူတွေစစ်ဘေးတိမ်းရှောင်နေရပါတယ်။စကိုင်းတိုင်းပလဲမြို့နယ်ဘက်မှာလည်းစစ်ကောင်စီကနေမြေရှင်းလင်းရေးတွေလုပ်နေတဲ့အတွက်ကျေးရွာ၁၀ရွာထက်မနည်းကပြည်သူတွေဟာစစ်ဘေးတိမ်းရှောင်နေကြရပါတယ်။စကိုင်းတိုင်းတွင်းကတိုက်ပွဲအခြေအနေစစ်ဘေးရှောင်နေတဲ့အနေအထားတွေကိုသတင်းပေးပို့ချက်ကိုအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကပြောပြပေးပါမယ်ရှင်။
စကိုင်းတိုင်းကလေးမြို့နယ်တွေကစစ်တပ်တပ်ဆွဲထားတဲ့လေးနေရာတဲ့မင်းကိုဖေဖော်ဝါရီလ27ရက်ကကာကွယ်ရေးတပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ချိန်မှာစစ်တပ်ဘက်ကလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ကလေးမြို့ပေါ်ရပ်ကွက်ကနေအိမ်တွေအပေါ်လက်နက်ကြီးကြီးကျပြီးအရသာတချို့သေဆုံးခဲ့တယ်လို့တချို့ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။တိုက်ပွဲပြင်းထန်လာတဲ့အချိန်မှာကလေးမြို့တောင်ပိုင်းနဲ့မြောက်ပိုင်းကကျေးရွာတွေဘက်ကိုမြို့ပေါ်မှာရှိတဲ့စစ်တပ်တပ်ဆွဲထားတဲ့နေရာတွေကနေလက်နက်ကြီးနဲ့ပစ်ခတ်ခဲ့တဲ့အတွက်ဒေသခံ9000နီးပါးလဲထွက်ပြေးတင်းရှောင်နေရတယ်လို့စစ်ဘေးရှောင်ကူညီနေသူတူဦးက VOA ကိုအခုလိုပြောပါတယ
်။ကလေးမျိုးမွန်းလိုက်ရက်ကွက်ကပေါ့နော်။အိမ်ပေါ်ကိုကျွန်တော်စစ်ကောင်စီလက်စားပြလက်နေကြီးကြာလို့ဒီသူ3ဦးဆုံးသွားတယ်4ဦးဒဏ်ရာရတယ်ကြ။ပြီးကလေးမျိုးပိုင်းပေါ့နော်။ကလေးမျိုးပိုင်းလက်ပံချောင်းဘက်ကိုလက်နေကြီးနဲ့ထိုးလို့ကျွန်တော်တို့လက်ပံချောင်းမှာရှိတဲ့ဒီသူတွေနောက်ထပ်ကျွန်တော်တို့ဒီပြည်တော်သားကျွတ်မှာရှိတဲ့ဒီသူတွေတော်တော်လေးထိခိုက်ဒဏ်ရာရရ။ကလေးမျိုးပိုင်းမှာအခုကျွန်တော်တို့ဒီကပြည်သူ့ကော်မတီကဆင်းမြင်တာက3လက်မျက်နှာကဖွင့်ထားဆိုတော့ကလေးမြောက်ပိုင်းဖက်မှာဆိုတော့အနည်းဆုံးရွာ3ရွာတစ်ပြေးတင်းချောင်ရတယ်ဗျ။တော့ကလေးနဲ့တောင်ပိုင်းမှာကျတော့ဒီကလေးမျိုးပြင်ရပေါ့နော်။စီးဆန်ကျေးရွာရှိမယ်၊စကန့်ကျေးရွာရှိမယ်၊ရှာတော်ကျေးရွာ၄အင်စု3အင်စုညောင်းစုံပေါ့နော်။အဲရွာ6ရွာ9ရွာလောက်ကဘေးလက်ကွင်းရွာကျေးရွာကိုတစ်ပြေးတင်းချောင်နေရကြ။ခက်မှန်းချီဆိုကျွန်တော်ပြည်သူ9000ကျော်တစ်ပြေးတင်းချောင်နေရတယ်ဗျ။
ကာကွယ်ရေးတပ်ဖွဲ့တွေဟာစစ်တပ်တပ်ဆွဲထားတဲ့နေရာတွေဖြစ်တဲ့ကလေးမြို့မြို့လာရက်ကွက်ကလေးနည်းပညာကောလိပ်နဲ့ကလေးမြို့တောင်ပိုင်းစင်ကြေဘုံအရက်ကစက္ကန့်ကျေးရွာနဲ့ကလေးမြောက်ပိုင်းကကံကြီးကျေးရွာဂိတ်စခန်းတွေကိုတက်ခတ်ခဲ့ပြီးကံကြီးကျေးရွာကိုသိမ်းပိုင်နိုင်ခဲ့တယ်လို့မြေပြင်စီးရေးအခြေအနေသိရှိသူတွေကပြောပါတယ်။နောက်ရက်တွေမှာတော့တိုက်ပွဲတိတ်မပြင်းထန်တော့ပဲပြစ်ခတ်မှုအနည်းငယ်သာရှိပေမဲ့စစ်တပ်ဘက်ကလက်နက်ကြီးတွေပစ်ခတ်ခဲ့သေးတယ်လို့ဒေသခံတွေကပြောပါတယ်။တိုက်ပွဲကြောင့်ကလေးမျိုးပေါ်မှာလူအသွားအလာနည်းပါးသွားပြီးစစ်တပ်ကအင်အားအများပြားနဲ့ကင်းလက်နေတာရှိတယ်လို့မြို့ကန်တွေကပြောပါတယ်။ဒါကတော့ကလေးမျိုးနယ်တွေကအခြေအနေတွေပါ။ပလဲမျိုးဘက်မှာဆိုရင်လည်းမြို့ပေါ်မှာတပ်ဆွဲထားတဲ့စစ်တပ်ဟာချေးရွာတွေဘက်မှာဒီကနေ့အထိ9ရက်ကြာနေမြေရှင်းလင်းနေပါတယ်။ကာကွယ်ရေးတပ်ဖွဲ့တွေနဲ့လည်းတိုက်ပွဲဖြစ်ခဲ့ပြီးစစ်တပ်ကလေကြောင်းကနေပစ်ခတ်ရတဲ့အထိပြင်းထန်ခဲ့ပါတယ်။နေမြေရှင်းလင်းရေးအတွင်းဒေသခံတို့လည်းဖမ်းဆီးခံခဲ့ရတယ်လို့ပလဲမြို့နယ်တဲကအခြေအနေနဲ့ပတ်သက်ပြီးပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တူဦးကအခုလိုပြောပြပါတယ
်။ကြောင်းထိုးလာတာက18ရက်နေ့ကထိုးလာတော့18ရက်နေ့မှာပလဲအနောက်ဖက်ရာကုန်းရေကြည်ရုံရေကိုဟုံးရေလမ်းကြားလေးမှာကာကွယ်ရေးအဖွဲ့တစ်ဖက်နဲ့စိတ်ကြိုက်ဖြစ်ပွဲမှုဖြစ်ခဲ့တာပေါ့ဖြစ်ပွဲမှုတိုက်ပွဲတစ်ခုဖြစ်တဲ့ခါမှာသူတို့ကခိုက်ခိုက်ချက်ဆုံးရလို့နေလေကြောင်းပြစ်ကိုလာတယ်။20ရက်နေ့ကျတော့ကြောင်သင်းကိုထိုးချလာတယ်ဗျနော်။လူရှိတော့ကြအဲ့ဒီမှာတော့အရောက်အစိတ်30လောက်မိတယ်လို့ကတင်းရတယ်ဗျ။အဲ့ဒီတော့ဆိုဖန်တီကလည်းသူကဟိုကြံငဲ့လာမကြံငဲ့လာကျွန်တော်ကစွတ်လို့မရဘူးဗျနော်။အဲ့တော့ငါကြောင်းအနေကလည်းဒီရကျွန်တော်တော့မတော်ရဘူးဗျ။ဒီနေ့ကလည်းရှုပ်ထွေးတော့ကြလေ။ရွာတဲ့ဝန်တော်မိတယ်ကောတော့ကောမတော်လားကျွန်တော်တို့မပြောနိုင်တာကြ
စစ်တပ်ကနေမြေရှင်းလင်းနေတဲ့အတွက်ပလဲမြို့နယ်တဲကမင်းတိုင်ပင်အိုးဘိုမကြီးကုန်းနောကံငပြောတော့တောင်ရွာနဲ့မြောက်ရွာစတဲ့ကြေးရွာဆေးရွာတဲ့မင်းဲကထောင်နဲ့ချီတဲ့ဒေသကနေဘေးလွတ်ရာတောတောင်တွေထဲကိုထွက်ပြေးတင်းချောင်နေကြရပါတယ်လက်ရှိအချိန်မှာငပြောတော့ရွာသူရွာသားတွေတင်းချောင်နေတဲ့အတွက်အဲ့ဒီရွာနေအိမ်တွေထဲကစားစရာနဲ့အသုံးဆောင်တွေကိုစစ်တပ်ထောက်ခံနဲ့ပြူစောထီးတက်ဆွဲထားတဲ့စီပြုံကုန်းကျေးရွာတွေကိုတည်ဆောင်နေတယ်လို့အုပ်ချုပ်ရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ